American Isri Kata နဲ့ Egypt နိုင်ငံတွေကအရာရှိတွေဟာ Gaza ဒေသအပြစ်ရရေးအတွက်သဘောတူညီမှုအသစ်အရာရေးနဲ့ Hamas စစ်သွေးကြော်တွေဖမ်းထားတဲ့တရားခံတွေထက်လွတ်လာဖို့ကြိုးပမ်းမှုအတွက်အင်္ဂါနေ့မှာ Egypt နိုင်ငံ Cairo မှာတွေ့ဆုံဆွေးနွေးကြပါတယ်။တချိန်ထဲမှာပဲ Palestine သားတပ်တန်းကျော်ခုံလုံးလေးနဲ့ Rafah မှာတက်ဆွဲထားတဲ့ Hamas စစ်သွေးကြော်တန်ရင်းဒေးဦးကိုဖယ်ရှားဖို့ရည်ရွယ်ပြီးထိုးစစ်ဆင်မှုပြင်နေတဲ့ Isri အစီအစဉ်ဆိုင်းငံ့ထားရတဲ့အတွက်နိုင်ငံတကာခေါင်းဆောင်တွေကပန်ကြားနေပါတယ်။တနင်္လာနေ့ကတော့ Hamas ရဲ့ဖမ်းထားတဲ့ရဇာကန်နှစ်ယောက်ကို Rafah ကနေ Israel တပ်တွေကကယ်တင်လိုက်နိုင်နေတယ်။ဒီလိုကယ်တင်တဲ့စစ်ဆင်ရေးအတွင်း Palestine သား84ယောက်တေဆုံးရတာပါ။ကုလသမဂ္ဂမှူးချုပ် Antonio Guterres ကတော့လူသားစာနာမှုအကူအညီအတွက်အဓိကလုပ်နေတဲ့ Rafah မှာခုလိုထိုးစစ်ဆင်မှုတွေမလုပ်ဘဲနဲ့ရဇာကန်တွေကယ်တင်နိုင်ရင်ညှိနှိုင်းနိုင်မယ်လို့ညွှန်းလင်းကြောင်းပြောပါတယ်။ထိုးစစ်ဆင်မှုတွေကနေနေရဆန့်ခွာထွက်ပြရတဲ့ Palestine သားတွေအတွက်လူသားစာနာမှုအကူအညီပေးနေတာတွေရပ်တန့်ကုန်ပြီးထိရောက်မှုမရှိဘဲဖြစ်စေတယ်လို့တတိပေးပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယဟုကတော့ရာဖာမှာခိုလုံနေတဲ့ပါလက်စတိုင်းတွေအတွက်အီဂျစ်နယ်စပ်နားကိုထွက်သွားဖို့လမ်းကြောင်းဖွင့်ပေးမှာဖြစ်ကြောင်းပြောပါတယ်။